ဒီနေ့မလေးရှားနိုင်ငံမှာလည်းဝန်ကြီးချုပ်ကဦးဆောင်ပြီးတော့ကိုဒီဆန္ဒပြတာနဲ့ပတ်သက်ပြီးတော့ကိုဘယ်လိုများပေါ့နော်တုံ့ပြန်သွားဖို့တွေရှိမလဲဆိုတာလေးသိချင်လို့ပါရှင်
။ CRM လူပေါင်းရဆက်ဆံရေးနဲ့ပတ်သက်လို့တော့နိုင်ငံသားရေးဝန်ကြီးဌာနတောင်းပါလေ။ဒီနေ့ပတ်သက်ပြီးတော့ထွက်လာတဲ့မလေးရှားဝန်ကြီးချုပ်ကိုလည်းပြောကြားချက်တွေအဲ့ဒါတွေနောက်ဒီဆန္ဒပြဝဲမတိုင်ခင်မှာဆောင်းရက်တွေနဲ့ပတ်သက်လို့တော့ကျွန်တော်တို့ပါတော့ပြောစရာအဓိကအချက်ကြီးတော်ကြာရှိပါတ
ယ်ဟုတ်ကဲ့ရှင်ဘယ်အချက်တွေပါလဲရှင
်နံပါတ်1ချက်ကတော့ကျွန်တော်တို့ပထမအဦးဆုံးနေနဲ့စင်ကောင်းပြရတယ်ဘာကြောင့်စင်ကောင်းပြရလဲဆိုတာမောင်တို့အကြမ်းဖက်တကယ်ခံရမှုပေါ်မြန်မာနိုင်ငံပြည်ချင်းဆောင်ရတဲ့အချက်တွေပေါ့ဒီလိုမျိုးကြောကြားလာတဲ့အတွက်တော်တော်လေးကိုစင်ကောင်းပြရတယ်ဘာကြောင့်လဲဆိုတော့ဖိုင်လက်ထရီလမ်းရပါတော့ကျွန်တော်တန်ကြီးသမန်ကင်းကျွန်တော်ပြောလို့ဆိုလို့ရတယ်မေးလို့မြန်လို့ရတယ်ချင်းနှမှုတွေလည်းလုပ်ခွင့်နိုင်ပါတယ်အဲဒီဟာပေါ်မှာမလုပ်ခွင့်နဲ့ပေါ့နော်အခုလိုမျိုးဆောင်ရက်တွေပေါ်မှာဒီတွင်းမှာနိုင်ငံရေးတောက်ပြမှုရပါပဲဖြစ်နောက်မလေးရှားနိုင်ငံမှာကျင်းပတော့မယ့်ရေကောက်ခွဲအလားအလာတွေရပါပဲဖြစ်ဘလို့ပဲဖြစ်ဖြစ်ပေါ့နော်ဘာသာရေးကိုခုလုံးလုပ်ပြီးတော့ဆောင်ရွက်သွားတဲ့ဆောင်ရက်တွေကျွန်တော်တို့ကစင်ကောင်းပြရတယ်စက်တင်ဘာပဲကျွန်တော်တို့ကတော်တော်လေးကိုစိတ်ပြည့်စည်ပြဖြစ်ရပါပဲ။ဘာကြောင့်ဖြစ်ရလဲဆိုတော့ဒီမတိုင်ခင်မှာပေါ့နော်ကျွန်တော်တို့ကြားသိရတဲ့သတင်းတွေကအတိအမျိုးမပြုနိုင်သေးဘူး။အဲဒီ social media မလေးရှားလူမှုအသုံးပြုတဲ့ media ပေါ့နော်။အဲဒီ media တော်တော်များများမှာသဟုံးမမှန်ချက်ကားထားတဲ့ video တွေသတင်းသက်ပုံတွေသတင်းချက်လက်တွေအဲလိုမျိုးဖြန့်ချီတာတွေများတယ်လို့သိရပါပဲ။အဲလိုမျိုးအတိမပြုနိုင်တဲ့အထောက်အထားမခိုင်လုံတဲ့ချက်လက်တွေကိုဘူးဘူးထွက်လာတယ်ဆိုရင်တော့ကျွန်တော်တို့ကတော့တော်တော်ကိုစိတ်ကြဲရတယ်ဆိုတာလေးပြောချင်တယ်။ဒုတိယအချက်ကတော့ ASEAN မှာကျွန်တော်တို့ပြည်နေရှိပါတယ်။မြန်မာတွေကကျွန်တော်တို့နိုင်ငံတွေကဘာသာရေးရမတူဘူး၊လူမျိုးရေးရမတူဘူး၊ဖွံ့ဖြိုးတိုးတက်မှုအခြေအနေတွေမတူညီဘူး။ဒီလိုမတူကြောက်မှုတွေပေါင်းစုထားတဲ့ဟာက ASEAN Charter ဖြစ်တယ်။ဒီ ASEAN Charter နဲ့ကျွန်တော်တို့နှစ်ပေါင်းများစွာ ASEAN ပေါင်းစည်းရေးကိုအဲ့အားလိုက်ဆောင်ရွက်လာတဲ့အခါမှာ ASEAN ပေါင်းစည်းမှုကိုအခက်အခဲဖြစ်လို့ချစ်စေတယ်လို့ပေါ့နော်။မြန်မာတွေကိုလေးစားလိုက်လာဖို့လူတွေဆိုတဲ့အချက်တွေလည်းပြတ်ကွက်သွားတယ်ဆိုတာကျွန်တော်တို့တွေ့ရတယ်။တတိယအချက်ကတော့တော်တော်လေးအရေးကြီးပါတယ်။အစိုးရအဖြစ်လက်ထက်မှာဆိုရင်အခြေခံဒီငယ်ပြဿနာကိုကျွန်တော်တို့ငင်းငန်းစွာဖြေရှင်းနိုင်ဖို့အတွက်ကိုဖီအာနန်ဥဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းပြီးတော့တစ်ဖက်မှာလည်းအစိုးရတရားလုံးကဒီရခိုင်ကိစ္စကိုလေးထားပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဆောင်ရွက်လာတဲ့အချိန်ကာလမှာပေါ့အကြံဖက်ဝင်ရောက်တိုက်ခိုက်မှုတွေဖြစ်လာခဲ့တာဖြစ်ပါတယ်။အဲဒီအနေထားကိုကျွန်တော်တို့အစိုးရအနေနဲ့ဥပဒေနဲ့အညီနောက်နိုင်ငံတကာစံနှုန်းတွေနဲ့အညီအလေးထားပြီးတော့ခိုင်မာဆောင်ရွက်နေတဲ့အချိန်ဖြစ်ပါတယ်။ဒီလိုအချိန်မှာအခုလိုမျိုးအာဆီယံမိတ်ဆွေနိုင်ငံတနိုင်ငံကနေပြီးတော့ဒီလိုမျိုးပြည်တင်ရှုပ်ချပွဲဆန္ဒပြပွဲတွေမှာအစိုးရတွေကိုယ်တိုင်ပါဝင်ဥဆောင်ပြီးတော့ဆောင်ရွက်လာတဲ့အခါကျွန်တော်တို့ကြည်ရင်းမှာဘာသာရေးရပေါ့အစိုးရတွေပို့ပြီးများပြားလာအောင်နောက်တစ်ချက်ကဒီအစိုးရတွေဒီအတွက်တိုးပါလာဖို့ကနေတစ်ဆင့်ကျွန်တော်တို့အကြံဖက်ဝါဒပေါ့အဲ့ဒါလေးကိုပုံပြီးတွန်းပို့ပေးတဲ့အနေထားရောက်တယ်ဒါကမြန်မာနိုင်ငံနဲ့မကောက်ဘူးဆက်ဆက်ပြီးတွေးကြည့်ရင်ကျွန်တော်တို့ကဘာအနည်းအဝန်းကိုပေါ့သုံးရောက်ရတဲ့မြန်မာလောက်အကြံဖက်ဝါဒတွေပြန်ပွားလာအောင်အဲ့လောက်ထိကိုအန္တရာယ်ကြီးတယ်ဆိုတာကျွန်တော်တို့ကသတိပေးချင်ပါတယ်